ဂျပန်နိုင်ငံတောင်ပိုင်းမှာစနေနေ့မနေ့အစောပိုင်းကဒုတိယအကြိမ်အားပြင်းငနဲ့ထပ်ပြီးလှုပ်ခတ်ခဲ့တာမျိုးအာနာပိုင်းတွေကဆူနာမီသတိပေးချက်ကိုချက်ချင်းထုတ်ပြန်လိုက်ပေမဲ့နောက်ပိုင်းမှာပြန်ပြီးရုပ်သိမ်းခဲ့ပါတယ်။ဒေသဆန်ရိုဂျင်းမနေ့တနင်္လာ25မိနစ်မှာကူမာမိုတိုမြို့နာမှာပြင်းအား9ရှိတဲ့ငနဲ့လှုပ်ခတ်ခဲ့တာမျိုးUSGS American ဘူမိစုဆိုင်ရေးအဖွဲ့ကနေပြောကြားခဲ့ပါတယ်။ဂျက်တဘရင်းနေကတိုကျိုအနောက်တောင်ဘက်ကီလိုမီတာ1300လောက်အကွာမှာရှိတဲ့ကျူရှူကျွန်းပေါ်ကမြို့အနီးမှာပြင်းအား 6.5 ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာပါ။ဂျပန်မိုးလေဝသဌာနကကျူရှူအနောက်ဘက်ကိုင်းရန်အတွက်ဆူနာမီသတိပေးချက်တွေကိုထုတ်ပြန်လိုက်ပြီးသိမ့်မကြခင်မှာပဲပြန်လည်ရုပ်သိမ်းခဲ့ပါတယ်။ငလျင်တန်းခံခဲ့တဲ့နေရာမှာပုံမှန်ပြန်ပြီးဖြစ်စီဖို့အတွက်ဒေတာခန်တွေကလှုပ်ဆောင်နေသလိုရာနဲ့ချီတဲ့ကေဆေးရီလုပ်သားတွေကအပြည့်စည်ပုံတွေထဲမှာရှာဖွေကေဆေးရီအတွက်ကြိုးစားနေလို့မှာပဲအခုလိုနောက်တစ်ချီထပ်ပြီးလှုပ်ခတ်ခဲ့တာဖြစ်ပါတယ်။ချက်တပင်းနေမှာမမျောလင့်မဲ့လှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်အဆောက်အဦတွေပြိုကျခဲ့တဲ့အတွက်အနည်းဆုံးလူ6ဦးသေဆုံးခဲ့ရပြီးဒဏ်ရာရသူကတော့800ကျော်ရှိနေပါတယ်။ဒီငလျင်တန်းတဲ့ဒေတာပြန်လည်ထူထောင်ရေးအတွက်ရဲ2000လောက်နဲ့မိသားသမား1300လောက်ပြန်စစ်သည်1600ရလေကေဆေးရီတွေလုံနေကြတယ်လို့အစိုးရပြောခွင့်ရရရှိဟိတိယုစုကကပြောပါတယ်ပြိုကျခဲ့တဲ့နေအဆောက်အပျက်စီးပုံတွေမှာကလေးငယ်တယောက်ကိုကဲထုတ်လာတာကိုတော့ရုပ်သံတွေမှာပြတာနေပါတယ်ချက်တရင်းတွေကပြင်အား 6.5 ရှိတဲ့ငလျင်လှုပ်ပြီးခြင်းကဆလို့နောက်ဆက်တွဲငလျင်ပေါင်း100ကျော်ထပ်ပြီးလှုပ်ခဲ့တာပါငင်းတွေကနေထွက်ပြေးလာပြီးယာယီစခန်းတွေမှာညဘက်လာရောက်နားခိုတဲ့ဒေတာကန်က4000လောက်ရှိတယ်လို့ကုမမိုတိုမျိုးကတာဝန်ရှိသူတူကပြောပါတယ်ပထမလှုပ်ခတ်ခဲ့တဲ့ငလျင်ရဲ့ဗဟိုချက်ဟာဂျပန်မှာလေပတ်နေတဲ့တခုတည်းသောနျူကလ িয়ার ဓာတ်ပစ်စင်ရုံအရှိမြောက်ဘက်ကကီလိုမီတာ120กว่าမှာလှုပ်ခဲ့တာလို့ပြောခွင့်ရစုကပြောပါတယ်ဂျပန်နိုင်ငံမှာ2017ငလျင်နဲ့အတူဆူနာမီရေလိုင်းတွေရဲ့ဒဏ်ခံရပြီးတဲ့နောက်နျူကလ িয়ার ဓာတ်ပေါင်းပုံအများစုကိုပိတ်ထားပစ်ခဲ့တာဖြစ်ပါတယ်